ပြင်သစ်တော်လှန်ရေးဝိညာဉ်ပြင်သစ်အမှုပညာနဲ့ပြင်သစ်စာပေကိုအားကျနှစ်သက်ပြီးပြင်သစ်စကားကျွမ်းကျင်တဲ့ဒေါံဆန်းစုကြည်ဟာသူ့18ရက်ကြာဥရောပခရီးစဉ်ရဲ့နောက်ဆုံးအစီအစဉ်ဖြစ်ပါရီမြို့ကိုရောက်လို့သွားပါပြီ။ဗူတာယိုမာဒွန်ဆန်းစုကြည်ကိုတော်ကြိုတဲ့သူတွေထဲပါဝင်တဲ့ပြင်သစ်နိုင်ငံရောက်မြန်မာလူမျိုးများအဖွဲ့တာဝန်ခံဦးထင်ကျော်ကဒွန်ဆန်းစုကြည်ရောက်လာတဲ့မြင်ကွင်းကိုပြောပြပါတယ်
။ပဲရစ်မှာရှိတဲ့ကာဒူနိုဗူတာရောအဲ့ဒီဗူတာရောလန်ဒန်နေပြီးတော့တိုက်ရိုက်လာတာပေါ့နော်။နှစ်နာရီနဲ့48မိနစ်မှာရောက်ပါတယ်။ရောက်တော့ကျွန်တော်တို့ဒီမှာရှိတဲ့ဗမာမိသားစုတွေပြင်သစ်ဖွဲ့စည်းတွေဗမာပြည်လွတ်လုပ်တဲ့ပြင်သစ်ဖွဲ့စည်းတွေနောက်ပြီးကြတော့ဒီဒွန်ဆန်းစုကြည်ကိုပို့ဝေးရကျွန်တော်ဟိုကြည်ညိုတဲ့ပုတ်လူတွေပေါ့လာပြီးတော့ကြွကြအယောက်100လောက်ရှိပါတယ်ကျွန်တော်ဒေါ်ဆန်းစုကြည်ထွက်လာတဲ့အချိန်မှာပြင်သစ်လုံခြုံရေးတွေကတိတ်များတဲ့ခါကျတော့လူရောက်80လောက်ရဲ့ဒေါ်ဆန်းစုကြည်ကိုဝိုင်းပြီးတော့ခေါ်ပြီးတော့ထုတ်သွားတဲ့အတွက်ကျွန်တော်တို့လည်းတွေ့လိုက်ရတဲ့အချိန်ကတိတ်ကိုနေတယ်ဒေါ်စုကတ်သွားတဲ့အချိန်မှာ2မိနစ်လောက်ပဲတွေ့လိုက်ရတယ်တွေ့လိုက်ရတော့ကျွန်တော်တို့ကတော့ဒီဒေါ်စုနေစုကြမှာပါစီပေါ့နော်ဟောဒီနှုတ်ဆက်တဲ့ကျွန်တော်အဲ့လောက်အဆင်ကျွန်တော်ဒီနေ့လုပ်လို့ရပါတယ်ဗျာ
ရောက်လာတဲ့နေ့မှာပဲဒေါ်ဆန်းစုကြည်ဟာဒီနှစ်မေလမှားမှလောလောလတ်လတ်သမရဖြစ်လာတဲ့ဖရန်ဆွာဟိုလန်းနဲ့သမရအီနော်မာတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲလုပ်ပါတယ်
Nous appartenons à l'ancienne génération. Nous pouvons lancer les fondements de la démocratie, mais c'est à eux de maintenir cette démocratie et veiller à ce que
နေတိုင်းပြင်သစ်စာနေနဲ့ဖတ်တဲ့အလေးချင်းရှိတဲ့အတွက်ပြင်သစ်ဘာသာစကားနဲ့အမြဲထိတွေ့နေတဲ့ဒွန်ဆန်းစုကြည်ဟာသတင်းစာရှင်းလင်းပွဲမှာပြင်သစ်လို့ပြောပါတယ်။သူအင်္ဂလိပ်လိုပြောတာကိုတော့တယောက်ကပြင်သစ်ဘာသာပြန်ပေးပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာပြောကြဆိုကြမေးမြန်းကြတာတွေနဲ့ပတ်သက်ပြီးဦးထင်ကျော်က
ချက်သုံးချက်တွေ့ပါတယ်။နောက်တစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်အနေနဲ့ပြောတာတော့ဒီနိုင်ငံကြီးအရာပေါ့နော်ဒုတိယကတော့ဒီဝိုင်းရင်းနှီးနှုံနှံမှုတွေကိုသူ့နဲ့အကုန်လုံးလက်မခံဘူးဆိုတဲ့အကြောင်းပေါ့နော်အဲဒီလူခွင့်ရေးချိုးဖောက်မှုတွေနောက်ပြီးတော့ပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဟာတွေနောက်ပြီးတော့ရှင်ပြစ်မှုကိုထိခိုက်နိုင်တဲ့ဟာတွေလူအဖွဲ့အစည်းကိုထိခိုက်နိုင်တဲ့ဟာတွေရှိနိုင်တဲ့ရင်းနှီးနှုံနှံမှုတွေဟာမျိုးဆိုလို့ရှိရင်သူ့အနေနဲ့လက်မခံဘူးဆိုတာပြောသွားတယ်လေတတိယချက်ကတော့ဒီခုနဂျာနယ်လစ်တယောက်ကမေးတာတော့သူရခိုင်မှာဖြစ်နေတဲ့ကိစ္စပေါ့
တရားဥပဒေစိုးမိုးရေးအရေးကြီးပြီးနိုင်ငံသားဥပဒေတွေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီဖြစ်အောင်လုပ်ဖို့လိုအပ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။ဦးထင်ကျော်ပြန်ပြောပြတာကတော
့ခိုင်မာဖြစ်နေတဲ့ကိစ္စကတော့နော်ဒီနေသားဖြတ်ကျော်မှုပြဿနာကဖြစ်ပြီးတော့တရားဥပဒေမစိုးမိုးတဲ့အတွက်အတားကြီးဖြစ်တာပါလို့ဒေါ်ဆန်းစုကြည်ပြောတာပဲလေ
။ဒီသတင်းစာရှင်းလင်းပွဲမှာရှစ်လေးလုံးလူမှုအုံကြွမှုကြီးဖြစ်ပွားပြီးတဲ့နောက်အနောက်နိုင်ငံတွေတဲကမြန်မာနိုင်ငံမှာရှာရှာပါပါလာရောက်ရင်းနှီးမြှုပ်နှံတဲ့တိုတဲရေနံကုမ္ပဏီကြီးအကြောင်းလဲပါရှိပါတယ်
တိုတဲကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်နေနဲ့နော်ဟိုဘာလို့ကိုရှိတယ်ပေါ့အဲ့လိုမိလိုက်တဲ့ခါကျတော့ဒေါ်ဆန်းစုကြည်တန်းဖြေတာကတော့တိုတဲနဲ့ပတ်သက်ပြီးတော့လူခွေရေးချိုးဖောက်မှုပါညာတွေရှိလာမယ်ဆိုလို့ရှိရင်ပေါ့လေတိုတဲမဟုတ်ဘူးပေါ့နော်ဒါပုံမျိုးပဲဖြစ်ဖြစ်လက်ခံနိုင်မှာမဟုတ်ဘူးပေါ့
တိုတဲရေနံကုမ္ပဏီကြီးဟာမြန်မာနိုင်ငံကပတ်ဝန်းကျင်နဲ့လူသမာဥပဒေတွေကိုလေးစားလိုက်နာနေပါတယ်လို့ပြင်သစ်သမ္မတဖရန်ဆွာဟိုလန်းကပြောပါတယ်ဒါပေမဲ့
အမှပြင်းနဲ့မှာပြင်သစ်ကုမ္ပဏီတွေလူခွင့်ရေးထုတ်ဖောက်မှုတွေရှိတယ်။ဘဝင်းရေးဆိုင်ရာညဉ့်ညမ်းမှုတွေကိုမလိုက်နိုင်ဘူး။ဒီကာချာတွေကိုဖြည့်ဆည်းမှုရှိတယ်ဆိုလို့ရှိရင်သူ့ကိုတိုက်ရိုက်တယ်လီဖုန်းဆက်ပြီးတော့နော်ဆက်သွယ်ပြီးတော့ပြောဖို့။အဲ့လိုဆက်သွယ်တယ်ဆိုရင်သူ့သမရအနေနဲ့ရောဒီသူတို့အစိုးရအနေနဲ့ရောနော်အဲ့ဒါယူနော်အရေးယူဆောင်ရွက်နိုင်မယ်ပေါ့
။ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပိုင်းမှာမြန်မာအစိုးရကလှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းသမရဟာရိုးသားသူလို့သူယုံကြည်ပေမဲ့ဆိုရဖွဲ့ဝင်နိုင်တဲ့ပတ်သက်လို့ကတော့သူပြောလို့မရနိုင်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကပြောပါတယ်။တမရဦးသိန်းစိန်နဲ့ပတ်သက်တဲ့မိကွန်းကို
ဒေါ်ဆန်းစုကြည်ကအရင်ဖြေတာပါ။တမပြည့်ရဲ့ပြည်ပြောင်းလဲရေးလဲရေးမှာတမရဦးသိန်းစိန်ကလည်းနော်အရေးကြီးတဲ့ပုံစံထဲမှာပါတယ်။နော်ဒါကြောင့်မလို့တကယ်လို့ပမာပြည်အတွက်နော်ဒီမိုကရေစီအပြောင်းလဲအတွက်အကျိုးရှိမယ်ဆိုလို့ရှိရင်နော်ဒီပြည်နဲ့နိုင်ငံလေးနဲ့နော်ဒီလက်ခံနေတယ်ဆိုတဲ့အကြောင်းကိုသူကအရင်ပြောလာတာတမရကပြန်ပြောတယ်တကယ်လို့သူလာမယ်ဆိုလို့ရှိရင်သူတို့ပြည်နဲ့နိုင်ငံကိုလာလိမ့်မယ်ဆိုရင်လည်းသူတို့အနေနဲ့နော်ကြိုးစားရဲဆိုတဲ့အကြောင်
းပြည်သစ်နိုင်ငံပါရီမြို့တမရအီနော်မာလုတ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းပြည်သစ်ရောက်မြန်မာလူမျိုးများအဖွဲ့တာဝန်ခံဦးထင်ကျော်ပြောသွားတာပါရှင်